င်္ဂလာပါခင်ဗျာစနေညတရက်လေးလိုင်းအစီအစဉ်ကနေကြိုးဆိုပါရယ်ကုလသမဂ္ဂတွင်မှုချုပ်ဟောင်းနိုဘယ်ငင်းချိုင်းဆုရှင်ဖြစ်တဲ့ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့စည်းမယ်ဆိုပြီးတော့နိုင်ငံတော်အတန်ပင်ခံရုံဝန်ကြီးဌာနကကြေညာထားပါရယ်မြန်မာနိုင်ငံထဲမှာအင်မတန်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်တဲ့ရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့တိမ်မွေးနဲ့နေတဲ့ရေးကိစ္စတွေကိုဖြေရှင်းနိုင်မယ့်ရေရှည်နည်းလမ်းကောင်းတွေကိုရှာဖွေဖို့ဆိုပြီးတော့ထုတ်ပြန်ကြတယ်မှာအဲ့လိုပြောထားတာရှိပါတယ်ဆိုတော့ဒီကိစ္စကလက်ရှိမှာကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာပြောသူပြောအများဆုံးဖြစ်နေတဲ့ကိစ္စတစ်ခုတည်းမှာပါပါတယ်ကော်မရှင်ဖွဲ့စည်းတဲ့ကိစ္စကိုသဘောတူတူရှိပါတယ်သဘောမတူတူရှိပါတယ်ပတ်ပေါင်းစုကျွန်တော်တို့ကြားရအောင်ဒီကနေ့ဆွေးနွေးကြမှာပါပြည်내ဆွေးနွေးပေးဖို့အတွက်မြေပုံမျိုးနယ်ကပြည်သူ့တော်ကိုယ်စားလှယ်တူဖြစ်သူဦးဖေတန်းကိုဖိတ်ခေါ်ထားပါတယ်နောက်တစ်ခါကျွန်တော်တို့စစ်စစ်မျိုးဆက်ငင်းချိုင်းနဲ့ပွင်လင်းလူဖွဲ့စည်းကခေါင်းဆောင်သူဖြစ်တဲ့ဦးမြအေးကိုလည်းဖိတ်ခေါ်ထားပါတယ်ဦးမြအေးကိုတော့ကျွန်တော်တို့အခုချိန်မှာဆက်သွယ်ကြပါပါဝင်ဆွေးနွေးမဲ့တော်တော်ရှင်အတော်များများရှိပါတယ်အီးမေးလ်နဲ့ပို့ထားတာ Facebook ကနေ message ပို့ထားတာအတော်များများရှိပါတယ်ကျွန်တော်တို့အားလုံးကိုအားလုံးရဲ့သဘောထားကိုသိအောင်အားလုံးကိုအချိန်ပေးနိုင်ဖို့အတွက်အားလုံးအနေနဲ့လူရင်းတူရှင်ထိတိမိမိဆွေးနွေးပေးဖို့ကျွန်တော်ပန်ကြားလိုပါတယ်တကယ်တော့ဒီကိစ္စမှာအစိုးရဘက်ကတာဝန်ရှိသူတူပါဝင်ပြီးတော့ direct ဆွေးနွေးနိုင်မယ်ဆိုရင်ပိုကောင်းပါပါအဲ့လိုမဆွေးနိုင်ဆွေးနွေးနိုင်တဲ့အချိန်တွေမရှိတဲ့အတွက်ကျွန်တော်တို့ဒီသမရာယုံဝန်ကြီးဌာနပြောခွင့်ရဦးစော်ထေးကိုကျွန်တော်တို့ VOE ကပြီးခဲ့တဲ့ရက်ပိုင်းဆက်သွယ်မေးမြန်းတဲ့အခါမှာဒီကော်မရှင်ကိစ္စနဲ့ပတ်သက်ပြီးတော့ဦးစော်ထေးကဖြေဆိုထားတဲ့ဖြေဆိုချက်လေးရှိပါတယ်ကျွန်တော်တို့အဲ့ဒါလေးကိုအရင်ဆုံးနှောက်ထောင်ကြည့်အောင်ပါခင်ဗျာ
ကျွန်တော်တို့စာဖတ်ကြတဲ့အတိုင်းဒါကအကြံဉာဏ်လေးပို့အကြံလေးပုံမျိုးဖြစ်တယ်ဒီရခိုင်ရေးကိစ္စကဒီရာနဲ့ပတ်သက်ပြီးနိုင်ငံကဆက်လက်ပတ်သက်မှုတွေရှိနေတယ်ဆိုတာတော့ဒါတော့မငင်းနိုင်တဲ့အမှန်တရားဖြစ်တယ်နောက်မြန်မာနိုင်ငံရဲ့နိုင်ငံကအတိုင်းဝိုင်းနဲ့ဆက်ဆံရေးနဲ့ရိုင်းမှုတော့အတိုင်းနဲ့ဆက်လက်ပတ်သက်မှုတွေရှိနေတယ်ရှိနေတဲ့ကိစ္စကိုကျွန်တော်တို့ကပြီးခဲ့တဲ့9နှစ်မှာလုပ်ခဲ့တဲ့ရခိုင်စုံလမ်းစုစည်းကော်မရှင်ကအဖြေထွက်သလားဆိုရင်မထွက်ဘူးပေါ့နော်မထွက်ခဲ့ဘူးအဲ့ဒါကိုဒီလေတော့မြန်မာနိုင်ငံအစိုးရရဲ့ပြောကြားချက်နဲ့ဒီတွင်းကပြောကြားချက်နဲ့မလုံလောက်ဘူးမလုံလောက်တဲ့အတွက်ကျွန်တော်တို့ကနိုင်ငံတကာက neutral ဖြစ်ရမယ်ဘယ်လိုလုပ်ပြရမယ်အများလေးသာမယ်ကြောကြတင်ချလိုက်ပြီးဖြစ်ရမယ်အတိတ်ကြောင့်ရှိရမယ်ဆိုတော့ခြုံငုံပြီးတော့မှဒါဒီကော်မရှင်ကိုဖွဲ့စည်းထားခြင်းဖြစ်ပါတယ
်အဲ့ဒါကဥစော်ထေးပါဆိုတော့ဥစော်ထေးပြောတော့တဲ့အချက်ထဲမှာအဓိကအချက်လေးတွေကဒီရခိုင်အရေးကိစ္စဟာနိုင်ငံတကာနဲ့ဆက်နွယ်ပတ်သက်မှုတွေရှိနေတယ်ဆိုတာထောက်ပြပါတယ်တခါမြန်မာနိုင်ငံဟာနိုင်ငံတကာတိုင်းဝန်နဲ့ဆက်ဆံရေးမှာနိုင်ငံကြီးမူဝါဒကလည်းပဲဒါတွေနဲ့ဆက်နွယ်ပတ်သက်မှုရှိနေတယ်ဆိုတာပြောပါတယ်ပြီးခဲ့တဲ့9နှစ်သမရဟောင်းဦးသိန်းစင်စိုးရလက်ထက်မှာလုပ်ခဲ့တဲ့ရခိုင်စုံစမ်းစစ်ဆေးကော်မရှင်ကအဖြေမထွက်ဘူးဆိုတော့ဦးစော်ဒီကအခုဒီချစ်စိုးချက်မှာပြောထားပါတယ်ဆိုတော့ဒီကိစ္စပြေလည်သွားအောင်မြန်မာစုကပြောတာနဲ့ပြည်တွင်းကပြောတာနဲ့မလုံလောက်ပါဘူးတဲ့အဲ့လိုမလုံလောက်တဲ့အတွက်နိုင်ငံတကာကနေပြီးတော့ဗလိုက်မှုလဲကင်းတဲ့အများလေးစားမှုရှိတဲ့ကြော်ကြားတင်ရှားသူလဲဖြစ်တဲ့အတွေ့အကြုံလဲရှိတဲ့စာတရားပြန်အဲ့ဒီအချက်တွေပေါ်မှာသုံးသပ်ပြီးတော့မှဒီလူပုဂ္ဂိုလ်တွေနဲ့ဒီကော်မရှင်ကိုဖွဲ့စည်းဖို့လုပ်တာပါလို့ဦးစော်ဒီကအဲ့လိုပြောထားတာဖြစ်ပါတယ်ဆိုတော့ကျွန်တော်ပထမဦးဆုံးကိနေဆွေးနွေးမဲ့သူသူဖြစ်တဲ့ဦးဖေတန်းရဲ့သဘောထားကိုနှောက်ထောင်ကြည့်အောင်ပါဥပိ္ပတ္တခင်ဗျာဥပိ္ပတ္တကိုယ်တိုင်ကဒီကော်မရှင်ပေါ်ဘယ်လိုမြင်ပါသလဲဒီကော်မရှင်ဟာဖွဲ့စည်းပြီးတဲ့နောက်ပိုင်းမှာပြောထားတဲ့အတိုင်းလုံဆောင်နိုင်လိမ့်မယ်လို့ဥပိ္ပတ္တယုံကြည်ပါသလား
ဟုတ်ကဲ့ဒီကော်မရှင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုပါတီပေါင်းအခုဆိုရင်30လောက်ကဒါအပေါ်မှာမကြည်မနက်နဲ့ကံကွယ်ထားတာကြီးအရှိပါလေကျွန်တော်ရခိုင်မျိုးသားပါတီကလည်းပဲလုံးဝကံကွယ်ထားပါလေအဲ့တော့ကျွန်တော်တို့အနေနဲ့ဒါအဲ့ဒီပေါ်မှာအာဒီအများကြီးကိုကိုစားပြုတဲ့ပါတီတွေကတောင်းွက်တယ်ဆိုတာဟာဒါဒီပေါ်မှာတော့ဟိုသဘောထားကွဲလွဲမှုရှိနေပြီဆိုတာကိုဟိုမိမောင်းထောပြရပဲဖြစ်ပါတယ်ပြီးတော့ပိုပြီးအာနံပေါ်မှာတော့ကျွန်တော်တို့လူပုဂ္ဂိုလ်အရပြောရမယ်ဆိုရင်သူ့အနေနဲ့နိုင်ငံတကာအထင်ကြီးပုဂ္ဂိုလ်သူဖြစ်ပါတယ်အဲ့လိုဖြစ်တာနဲ့အတူပဲအဲ့သူ့မှာနိုင်ငံတကာပုံလိပ်ကြီးနိုင်ငံတကာသတင်းမီဒီယာတွေကဟိုရရှိထားတဲ့သူ့ရဲ့ခံစားချက်ပြီးနောက်ရသူ့အခွင့်အရေးနဲ့ပတ်သက်တဲ့သူရဲ့ဒီသဘောထားရက်ဒီချက်တွေဆိုတာသူ့မှာပါလာမယ်ဆိုတာကိုကျွန်တော်တို့ညွှန်လင်းထားပါတယ်။ပြီးတော့ကျွန်တော်တို့မှာဒီလူအခွင့်အရေးနဲ့ရှင်ပြီးတော့เนาะကျွန်တော်တို့နိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုရှင်းလာမယ်ဆိုရင်ဒီနိုင်ငံမှာမဆိုကျွန်တော်တို့အမျိုးသားအကျိုးစီးပွားကိုပဲဥဒန်းတင်ရပါတယ်။ဒါကြောင့်ကျွန်တော်တို့ကအဲ့လိုနိုင်ငံကပုံရိပ်ရှိတဲ့ပုဂ္ဂိုလ်တယောက်ရဲ့အဆုံးအဖြတ်အကြံဉာဏ်တွေဟာကျွန်တော်တို့အမျိုးသားရဲ့အကျိုးစီးပွားကိုထိခိုက်လာမယ်ဆိုရင်ကျွန်တော်တို့ဖက်ကအဲ့ဒါကိုဆိုရင်တော့တော့ပါ
ဟုတ်ကဲ့ဒါပေမဲ့
ဒီကော်မရှင်ရဲ့လှုပ်ဆောင်ချက်တွေကိုတော့ကျွန်တော်တို့ဆက်ပြီးတော့စောင့်ကြည့်ရသွားမယ်ဆိုတဲ့သဘောမျိုးတော့ကျွန်တော်တို့ခံစားပါတယ်
ဟုတ်ပါတယ်ကော်မရှင်ကလည်းပဲတကယ်ကတော့ဖွဲ့မယ်လို့သာကြေညာထားတာပါဖွဲ့တော့မဖွဲ့ရသေးပါဘူးကျွန်တော်နားလည်ထားသလောက်ဆိုရင်ကိုဖီအန်နန်ကဗမာပြည်ကိုလာပါမယ်အဲ့ဒီခါမှာမြန်မာစုအနေနဲ့ကိုဖီအန်နန်ဖောင်ဒေးရှင်းအကြားမှာဒီကော်မရှင်လုပ်ငန်းနဲ့ပတ်သက်ပြီးတော့ MOU နားလည်မှုစာကျွန်တော်လက်မှတ်ရေးထိုးပါမယ်အဲ့နောက်ပိုင်းမှာစပြီးတော့လုပ်ငန်းတွေစမယ်သဘောရှိပါတယ် နောက်တစ်ခုကလည်းဒီကော်မရှင်ကအကြံပေးကော်မရှင်ဖြစ်တယ်ဆိုပြီးတော့ဒါအစိုးရဘက်ကနေပြီးတော့အရင်ကျင်းထောက်ပြထားတာလည်းရှိပါတယ်အကြံပေးဖြစ်တဲ့အတွက်အကြံပေးဖို့ပဲဖြစ်တယ်ဆုံးဖြတ်ဖို့မဟုတ်ဘူးဆိုပြီးတော့ထောက်ပြထားတာလည်းရှိပါတယ်သို့တော်လည်းပဲဒီအကြံပေးချက်တွေဟာနိုင်ငံတကာကိုရောက်သွားပြီးတော့နိုင်ငံတကာကဒီအချက်တွေဒီကော်မရှင်ကနေတွေ့လာတဲ့အချက်တွေကိုနိုင်ငံတကာကယူလိုက်မယ်ဆိုတဲ့ဟာမျိုးဥပဒေတန်းတို့မှာဒီလိုစိုးရိမ်ချက်ရှိတာဟုတ်ပါသလားခင်ဗျာ
ဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ်ဘာလို့ဆိုတော့ခုနကလို့ပေါ့နော်ကျွန်တော်တို့ဒီနိုင်ငံတကာနဲ့ဆက်သွယ်မှုဒီပြဿနာဟာရခိုင်ပြဿနာနိုင်ငံတကာနဲ့အဲဒီရှင်းနေမှုရှိတယ်ဆိုပေမဲ့နိုင်ငံတကာကဝင်လာနိုင်အောင်ရှိတကားဘောက်ကိုဖွင့်ပေးလိုက်တဲ့အဆင့်ရှိတော့တကားမှမကြုံခဲ့သေးပါဘူးအဲ့တော့နိုင်ငံတကာကပုံပုံတွေနိုင်ငံခြားသားတွေပေါ့ဗျာသူတို့ကဥဆောင်ပြီးတော့ဒီကော်မရှင်ကိုအကြံပေးသွားမယ်ဆိုရင်အဲ့ဒီလိုအထင်ကြီးပုံပုံတွေရဲ့အကြံပေးချက်ဟာဒီကဘာအဖွဲ့အစည်းတွေပေါ့နော်ကုလသမဂ္ဂဘောင်ဝင်ကဘာအဖွဲ့အစည်းတွေကဒါကိုလက်ခံအတိမတ်ပြုမှာဖြစ်ပါတယ်ပြီးတော့ခုနကလူ့အခွင့်အရေးတွေကိုသူတို့မှကိုနိုင်ကခံရရှိကြတဲ့အဖွဲ့အစည်းတွေဟာကျွန်တော်တို့နိုင်ငံရဲ့ကြီးရင်းရေးကိုเนาะကျွန်တော်တို့ကမသိနိုင်ပါဘူးအခက်အခဲတွေကိုကျွန်တော်တို့ကရင်ဘတ်ကြီးနဲ့ကိုခံစားပြီးတော့ကြုံတွေ့ခဲ့ရတဲ့ပုံစံတွေပါကျွန်တော်တို့တော့ဘာလို့မသိဆိုင်ဘူးဒါပေါ်မှာသူတို့ကနိုင်ငံကပုံရိပ်နဲ့အဲ့လိုကျွန်တော်တို့ကြီးရင်းရေးကိုဝင်ဆက်တယ်လို့မျိုးအကြံပေးမှုတွေဟာအားကောင်းသွားမယ်ဆိုရင်ဒါဟာနိုင်ငံတကာမှာမှတ်တမ်းဝင်သွားပြီးတော့ကျွန်တော်တို့ကလက်မခံရင်တောင်မှဒါကနိုင်ငံတကာကကျွန်တော်တို့ကိုပြားပေးလာမှာဖြစ်ပါတယ်
ဟုတ်ကဲ့
ကျွန်တော်တို့ကဒီပေါ်မှာတကယ်ပဲစိုးရိမ်ပါတယ်ခင
်ဗျဟုတ်ကဲ့ကျွန်တော်တို့စီကိုအီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့တော်တော်ရှင်တူရှိပါတယ်မောင်တော်မျိုးကတားညူထွေးပါတဲ့သူကလည်းပဲရခိုင်တိုင်းရင်းသားတူပါတဲ့ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ရေးကြံပေးကော်မရှင်ဖွဲ့စည်းတဲ့နဲ့ပတ်သက်လို့ဘာမှစောရကမတက်လို့ပါဘူးတဲ့နိုင်ငံခြားသားဖြစ်ဖြစ်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဖြစ်ဖြစ်ပြည်တွင်းကပို့ကိုတူကပဲဦးဆောင်အဓိကကရခိုင်ရေးအတွက်အကောင်းဆုံးအဖြစ်တစ်ခုပဲဖြစ်စေချင်ပါတယ်တဲ့ဒါပေမဲ့အဲ့ဒီအဖြစ်ဟာရခိုင်ဒေသခံတွေရဲ့ရင်ထဲကသဘောထားတွေနဲ့ထပ်တူကြစေချင်ပါတယ်တဲ့တကယ်လို့ရခိုင်လူလူနဲ့ထပ်တူမကြခဲ့ရင်တော့ဒီရခိုင်ရေးကနောက်အနာဂတ်မှာလည်းဆက်ဖြစ်နေဦးမှာပါပဲတဲ့။ဒါကြောင့်အခုကော်မရှင်ကလည်းရခိုင်လူလူနဲ့တစ်ချက်သေးကြတဲ့အကြံပြုချက်ကိုဆောင်ရွက်နိုင်ပါစေလို့မျှော်လင့်မိပါတယ်ဆိုပြီးတော့မောင်တော်မျိုးကတော်တော်ရှင်တောင်းညွှန်ထေကဆွေးနွေးထားပါတယ်။ကျွန်တော်တိုင်းဆွေးနွေးမဲ့တော်တော်ရှင်တွေကိုဖိတ်ခေါ်ပါမယ်။တိုင်းဆွေးနွေးမဲ့တော်တော်ရှင်တွေထဲမှာဒီရခိုင်ရေးရခိုင်ကော်မရှင်ရခိုင်ရေးအကြံပေးကော်မရှင်ဖွဲ့စည်းတဲ့နဲ့ပတ်သက်ပြီးတော့သဘောတူညီရှိပါတယ်သဘောမတူညီရှိပါတယ်အမြင်မျိုးစုံကိုကျွန်တော်တို့စုံနေတဲ့များဆိုအောင်တင်ပြသွားပါမယ်။ပထမဦးဆုံးရန်ကုန်မြို့ရန်ကုန်တိုင်းပူထောင်မြို့နယ်ကကိုကျော်ရဲ့သဘောတော့ကိုနားထောင်ကြအောင်ပါကိုကျော်ဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့ပါကိုပြရနဲ့တို့တူကိုရခိုင်ကျေးပီကော်မရှင်ထွေးမှာဒီစီခေတ္တရဲ့ကိစ္စကိုကျွန်တော်တူဒီအမြင်နဲ့ပြောရလို့ရှိရင်တော့လက်မခံနိုင်ပါဘူးရခိုင်ရဲ့ကိစ္စနဲ့ပတ်သက်လို့ဒေါ်အောင်ဆက်စုကြည်ရဲ့အပေါ်မှာနိုင်ငံတကာဖိအားတွေကြားဝင်နေပါတယ်အဲ့ဒီဖိအားတွေကိုရှောင်လွှဲဖို့အစိုးရအနာကိုနိုင်ငံခြားသားတွေကိုဖိပေးလိုက်တယ်လို့ပဲကျွန်တော်တုံ့ပြန်မိပါတယ်ဒီတော့ဟာကောဆာကောင်တူရဲ့လက္ခဏာတော့မဟုတ်ဘူးလို့ပြောရှင်ပါတယ
်။ဟုတ်ကဲ့။ဟုတ်ကဲ့ကိုကျော်ကျေးဇူးတင်ပါတယ်။နောက်တစ်ခုကျွန်တော်တစ်ဆက်တည်းစိတ်ဖိတ်ခေါ်ပါမယ်။ဆလိုင်းဘွေကုတ်။ဆလိုင်းရဲ့သဘောထား။ကြားပါစီခင်ဗျ။ဟု
တ်ကဲ့တော့အောင်စမ်းစစ်ရေးကြီးရဲ့ချက်ကနိုင်ငံတကာမှာရခိုင်အရေးကသူတို့အဖြစ်တစ်ခုဆဲတဲ့ချိန်မှာနိုင်ငံတကာလက်ခံအောင်ဆိုကျွန်တော်ဒီကော်မရှင်ကိုဖွဲ့တယ်လို့အဲ့လိုပြောမိနေတယ်။တုတ်တုတ်ညာလည်းပဲတော့အောင်စမ်းစစ်ရေးရဲ့ချက်တိုင်းမဟုတ်ပဲနဲ့တကယ်လို့များအဲ့ဒီဒီလူသူရဲ့စန္ဒကနဲ့တင်းဆောင်သွားသူတို့ကနိုင်ငံတကာမှာပြန့်နှံ့သွားနေဆိုရင်တော့အဲ့ဒီဥစ္စာကနှမ်းချဲနဲ့နှမ်းချဲမကိုက်ရဲနဲ့ဖြစ်သွားမှာကိုလည်းအင်မတန်မှဆွေးရင်ဆက်ကောင်းတယ်။ဒါပြုတ်လို့ဆိုရင်တော့ citizen right ဆိုတဲ့နိုင်ငံသားအခွင့်အရေးနဲ့ human right ဆိုတဲ့လူအခွင့်အရေးတစ်ခုရှိတော့ကိုဖီအန်နန်တို့အကြံပေးရမယ့်ဥစ္စာကဘေးဝချေခံပြီးတော့လုပ်ရမလဲဆိုတဲ့ဥစ္စာအင်မတန်မှစိတ်ဝင်စားစရာကောင်းတဲ့ပုံစံဖြစ်နေတယ်တော့ကျွန်တော်ကတော့အဲ့ဒီကိစ္စမှာဘယ်လိုဖြေဆက်မလဲဆိုတာနည်းနည်းဆိုရင်သိနေမယ်ကျွန်တော်ဆောင်နေရမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ slide line ပေါ်မှာဆက်နေပြပါကျွန်တော်တို့စီကို Facebook ကနေပို့ပြီးတော့မှတ်ချက်ပြီးပြီးဆွေးနွေးထားတာ၄ဈေးမှာမတူတဲ့အမြင်တွေကိုကျွန်တော်နည်းနည်းစုထားပါတယ်မှတ်ချက်အများကြီးတဲ့ကမှမှတ်ချက်၅ခုကျွန်တော်ရေးထားပါတယ်အဲ့ဒါလေးတွေကျွန်တော်ဖတ်ပြပါမယ်တူတူလေးတွေပါတိကျခံပြီးတော့နောက်ထောင်ပြကြပါတူဦးကကောင်းမွန်တဲ့ခြေလှမ်းတစ်ခုလို့မြင်ပါတယ်နိုင်ငံတကာကိုခြားပြဖို့နိုင်ငံတကာလက်ခံယုံကြည်တိုက်တဲ့သူပေါအောင်ဖွဲ့စည်းထားတယ်လို့မြင်ပါတယ်အဖြစ်မှန်တွေနှစ်နာချက်တွေစိုးရိမ်ပူပန်မှုတွေနိုင်ငံတကာတိနိုင်မဲ့အကောင်ဆုံးလမ်းလို့မြင်ပါတယ်။နောက်တူကလုံးဝလက်မခံနိုင်ပါလိလသူဆင်နေတာနိုင်ငံသားပညာရှင်တွေဖိတ်ကြားတင်ပါတယ်။ပင်ဂါလီအရေးမှာဘယ်တော့မှမြန်မာမှန်တယ်မတတ်မှတ်တဲ့ကုလအတွင်းမူဟောင်းတယောက်ရဲ့အဆုံးဖြတ်ကိုဒုနိုင်ငံသားတွေမလိုက်နိုင်ရင်ဘာဖြစ်မလဲ။အစိုးရကအတင်းကျပ်လုပ်ရင်တော့ဒီနိုင်ငံအခုတက်ပုံမငြိမ်းချမ်းရုံရှိတော့မပေါ့။နောက်တူကနိုင်ငံတကာကလိစားတဲ့လူကိုခန့်တာကောင်းပါတယ်။ပြည်တွင်းကလူကိုခန့်ရင်နိုင်ငံတကာကယုံကြည်မှုနည်းသွားနိုင်ပါတယ်။နိုင်ငံတကာနဲ့ရင်မုံတန်းဖို့ဆိုရင်ကျွန်တော်တို့တွေကြွဲချီရခွက်သေးကအတွေ့တွေကိုဖျောက်ဖို့လိုအပ်ပါတယ်။နောက်တူကဘယ်လောက်ပင်ပညာရှင်ဖြစ်ပလိစေဒေသခံတွေရဲ့လက်တွေ့ကြုံကြိုက်ခံစားမှုကိုမသိနားမလည်မှုမရှိတာဒေသခံတွေရဲ့တောင်းဆိုချက်စကားကိုနားမထောင်ရင်တော့ဘာမှမထူပါဘူးတဲ့။နောက်တူကတော့ ဟိုမရောက်တင်မြောက်တဲ့စာရင်တိကြတဲ့အဖြစ်တစ်ခုထွက်လာမှာပါတဲ့နိုင်ငံတွင်းကလူချင်းအဖြစ်ရှာမယ်ဆိုလဲတိကြတဲ့အဖြစ်ရနိုင်ရင်တောင်မှဘယ်လိုက်မှုလို့ပဲထင်ကြမှာပါအဲဒီတော့စောင့်ကြည့်ကြတာပေါ့တဲ့ဒါကဖေ့စ်ဘွတ်ကနေပြီးတော့ပြပို့ထားတဲ့ဆွေးနွေးချက်အသီးသီးပါဆိုတော့အခုပြန်ခင်ဗျာဒီလိုကော်မရှင်မျိုးကိုမြန်မာနိုင်ငံမှာဖွဲ့ရဲဆိုတာနိုင်ငံသားတယောက်ပေါ့လေထ ဟုတ်မယ်လို့ကျွန်တော်မထင်ပါဘူးဆိုတော့ဒီကော်မရှင်ကိုဦးဆောင်မဲ့ကိုဖီအန်နန်ဆိုတာကလည်းကုလသမဂ္ဂတွင်မှုချုပ်20တာဝန်ထမ်းဆောင်ခဲ့တဲ့လူဖြစ်တယ်သူကအလုအားနေတဲ့လူတယောက်တော့မဟုတ်ပါဘူးဒီလိုမြန်မာနိုင်ငံလူရေးကိစ္စကိုစိတ်ဝင်စားနဲ့လာပြီးအကူအညီပေးတာဟာကောင်းတဲ့ကိစ္စတစ်ခုလို့ရောမြင်လို့မရဘူးလားခင်ဗျာ
ကျွန်တော်အနေနဲ့ပုဂ္ဂိုလ်ရေးရာကိုဖီအန်နန်ပေါ်မှာကျွန်တော်တို့အနေနဲ့ဟိုပြောစရာမရှိပါဘူးဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့အခြေအနေကကျွန်တော်တို့ကအသိဆုံးပါကျွန်တော်တို့နိုင်ငံမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ထဲထဲဝင်ဝင်သိတဲ့ဒေတာခံရှိပါတယ်နှစ်ဖက်လူအဖွဲ့အစည်းတွေကပုံကူတွေလည်းရှိပါတယ်နိုင်ငံကိုကိုစားပြုတဲ့လူမျိုးကိုကိုစားပြုတဲ့ဒီနိုင်ငံရေးပါတီဒီအကျင့်အသိပညာရှင်အသက်ပညာရှင်တွေလည်းရှိပါတယ်ခင်ဗျာဒီဓာရီနဲ့ကျွန်တော်တို့ရှစ်ဆက်သွားလို့အလုပ်ဖြစ်ပါတယ်ဒါနိုင်ငံရေးသားအနေတယောက်အနေနဲ့ဘလောက်ပဲဒီတက်ပစီပေါ့နော
်ဟို
ဥပမာဆိုတော့ပါရဂူတယောက်ကနေပြီးတော့ဟိုလှေးပြီးမှအတော့ပဲနှောင်းရှိတယ်ဆိုတာကိုဆဲသမားလောက်ကိုမပြောနိုင်ပါဘူးအဲ့
ဒါဒါပေမဲ့ဥပဒေကျွန်တော်ချက်ပြောပြစီ
ကျွန်တော်တို့သိတယ
်အ
ဲကျွန်တော်တို့ဒါအပေါ်မှာကျွန်တော်တို့ညီညွတ်ညွတ်နဲ့လုပ်မယ်အဲတဘောကဘယ်ကိစ္စကစတင်ရမလဲဒီကိစ္စကနိုင်ငံကအတိဘလောက်ရှိပါစီနိုင်ငံအတွေ့အကြုံဘလောက်ရှိပါစီတကယ်တော့ဒေသမှာလိုရမှာကနိုင်ငံသားပြဿနာဖြစ်တယ
်ဟုတ်ကဲ့ဥပဒေ
နိုင်ငံသားပြဿနာကိုကျွန်တော်ဆင်ခြင်ခု
ဟုတ်ကဲ့ဥပဒေကျွန်တော်လည်းနဲ့ဖြတ်မိပြရစေဒါပေမဲ့ဒီကော်မရှင်ကလူ6ယောက်ပေါ့6ယောက်မှာ3ယောက်ပဲနိုင်ငံသားပါတာပါကျန်တာကမြန်မာနိုင်ငံတွင်ကလူတွေပါဆိုတော့မြန်မာနိုင်ငံတွင်ကပါဝင်တဲ့လူအစုအတွက်ကလည်းပုံများတယ်လို့ပြောရမှာပါဦးဖြစ်တယ
်အဲဟုတ်ပါတယ်ဒါပေမဲ့ဥက္ကဋ္ဌဖြစ်တဲ့သူကကိုဖီအန်နန်ဖြစ်ပါတယ်ဥက္ကဋ္ဌရဲ့အဆုံးအဖြတ်အကြံပေးချက်ကဒီကော်မရှင်မှာသွားမိုးနေပါလိမ့်မယ်အဲပြီးတော့ဒီထက်ကပါလာတဲ့တိုင်းရင်းသားတွေနိုင်ငံသားတွေဆိုရင်လည်းဒီထက်ထဲထဲဝင်ဝင်ပြည်တဲ့ပုံကိုယ်တွေနော်နှစ်ဖက်လူအဖွဲ့အစည်းကတော့ပါပါတယ်ဒါပေမဲ့အဲ့ဒီမှာအသက်ပညာရှင်တွေဥပဒေပညာရှင်တွေနိုင်ငံဒေသပြည်သူကိုကိုစားပြုတဲ့နိုင်ငံရေးပါတီဝင်တွေအဲအဲ့ဒါမျိုးတွေပါပြီးမှပူပေါင်းဆောင်ရဲမှဒါအဖြေကောင်းရမယ်လို့ကျွန်တော်မြင်တယ
်။ဟုတ်ကဲ့နောက်တစ
်ခါအန္တရာယ်တော့နိုင်ငံသားကိစ္စပဲ
။
နိုင်ငံသားကိစ္စကိုလူအခွင့်အရေးရှိတော်ကကြည့်ကြည့်လို့လည်းမရဘူး။နိုင်ငံသားဖြစ်ပါသေးဘူး။ကိုဗစ်အန္တလာပြီးတော့ကျွန်တော်တို့ကဒါနိုင်ငံသားကိုဟိုဂျီဂျူတွေကိုပရိုမိုးရှင်းဒါလိုက်ပေးလိုက်တယ်ဆိုလို့လည်းမရဘူး။ချက်စံတစ်ခုနိုင်ငံသားဥပဒေနဲ့လမ်းကြောင်းကိုပဲကျွန်တော်တို့တွားရမှာဖြစ်ပါတယ်။ဒါကနိုင်ငံတော်ကလည်းအခုလောလောဆယ်မှာအဲ့ဒီကိစ္စကိုစူးစမ်းဆောင်ရနေတဲ့ကာလမို့လို့ကျွန်တော်အနေနဲ့ကတော့ဒီလိုနိုင်ငံသားတွေပါဝင်ပဲဘာမှထူမှာမဟုတ်ဘူး။ဒီကနေပြီးတော့ဆောင်ကြည့်ဝင်ရှိတယ်ကျွန်တော်တို့နိုင်ငံရဲ့ပြဿနာကိုကျွန်တော်တို့ဖြေရှင်းနိုင်တယ်ဖြေရှင်းမှုအရေးရှိရှိတယ်ဖြေလဲဖြေရှင်းတဲ့လို့ကျွန်တော်ရှင်းတယ်အဲ့ဒါကြောင့်ကျွန်တော်တို့ကတော့ဘလောက်ပဲတက်ပစီဘလောက်ပဲပြီးပစီကိုယ်နိုင်ငံအရေးကိစ္စဟာနိုင်ငံသားဖြေရတာအဓိကဖြစ်တယ်လို့ကျွန်တော်မြင်တယ
်နောက်တစ်ခုက
ဒီကော်မရှင်ကိုပေးထားတာကအဝေးရောက်နေတဲ့ဒီဒီဘက်ကိုရောက်နေတဲ့ဒီဟိုတင်းပေါ့ဒုက္ခတွေဆိုတဲ့ပုံစံမျိုးနဲ့အဲ့ဒီလူတွေကိုလည်းဆက်ရှိခွင့်ပေးတယ်ပြီးတော့ပြောင်းဝင်ခွင့်ကိုလည်းလုပ်ဖို့အဲ့မှာအကြံပေးထားတာရှိတယ်ဒါပို့လို့တောင်မှဆိုးသွားပြီဒီပြည်ညမှာတောင်မှမရှိနိုင်မယ်နဲ့ဒီဘက်မှာရောက်နေတဲ့တားမဲ့ရှိတဲ့ဒီဒုက္ခတွေကိုကျွန်တော်နိုင်ငံမျိုးကိုပြန်ခေါ်ဖို့နောက်ဖြစ်ပြလိုက်တာကျွန်တော်တို့တပိုးပြီးတော့တ
ောင်မှဟုတ်ပြီတဲ့အဲ့လိုတော့လည်းပဲဟုတ်ကဲ့ဟိုလမ်းဖွင့်ပြလိုက်တယ်လို့တော့လည်းပဲဟုတ်ကဲ့လမ်းဖွင့်ပြလိုက်တယ်လို့တော့လည်းအတိအကျပြောလို့မရဘူးလို့ကျွန်တော်ထင်ပါတယ်ဥပဒေကျွန်တော်တို့နောက်ပိုင်းမှာဆက်ဆွေးနွေးတော့ပေါ့အခုဒိုက်ဆွေးနွေးမဲ့တော့ရှင်နေကျွန်တော်ဆက်ပြီးဖိတ်ခေါ်ပြစီပထမတူနောက်ထပ်ဆွေးနွေးမဲ့သူတူကအမေရိကန်ပြည်ထောင်စုမင်းနီဆိုတာပြည်နယ်ကကိုကျော်စိုးပါဆိုတော့ကိုကျော်စိုးဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကပြည်တွင်းရေးပြဿနာကိုဒီနိုင်ငံတကာကလူတွေနဲ့ကြာတော့နိုင်ငံတကာအဆင့်အချိန်ကြီးလာအောင်များဒါဖန်တီးရကြာသွားမလားလို့ကျွန်တော်စိုးရင်ပါတယ်နောက်တစ်ခုကကိုဖီအန်နန်ကဒီမြန်မာလူမျိုးမဟုတ်တဲ့ခါကြာတော့လေဖိပန်လို့အဖင့်မှာတော့မှဒါလာစားမှုတွေရှိရဆိုတော့ကိုဖီအန်နန်ကိုလေအဲ့ဒါမျိုးဖြစ်သွားမှာဘူးတော့ကျွန်တော်စိုးရင်ပါတယ
်ဟုတ်ကဲ့
ပြီးတော့ဘန်ကင်းဝင်းလို့ကလေဒီမှာကြာတော့ဟိုရိုဟင်ဂျာဆိုတဲ့ဟာကိုလက်တိလက်မောင်းထောင်ပြီးတော့ထောက်ခံတယ်ဆိုတော့ဒီအသုံးနှုံလေးတွေကိုဒီလိုမျက်မျက်တက်တာလေးကျွန်တော်သုံးစီရှင်ပါတယ်ဒီမှာအဲ့ဒါမျိုးကျွန်တော်စိုးရင်ပါတယ
်ဟုတ်ကဲ့ခင်ဗျ
ပြီးတော့နောက်တစ်ခုကဒီနိုင်ငံခြားသားကအကူအညီယူတဲ့ကိစ္စမှာကျွန်တော်တို့ကကိုရီးယားမှာလည်းဥပမာရှိပါတယ်တန်ကိုရီးယား1953ခုနှစ်စစ်ပွဲအပြီးမှာဗုဒ္ဓဘာသာနဲ့ဟိုဟာဆက်ဆက်တဲ့ဒီမှာကွန်ဖူရှက်ဘာသာနဲ့ဆက်ဆက်တဲ့လူတွေဟာကိုစစ်သုံးရာခိုင်နှုန်းရှိပါတယ်အဲ့နောက်ပိုင်းမှာဒီမှာအနောက်ဥရောပအကူအညီကိုယူလိုက်တော့2000ခုနှစ်မှာခရီးရန်ဘာသာဟာ300ခန့်လောက်ကနေ500ခန့်လောက်ထိတိုးတက်သွားပါတယ်
အဲ့ဒါမျိုးဖြစ်သွားမှာကိုလေကျွန်တော်အများကြီးစိုးရင်ဟုတ်ကဲ့ကိုကျော်စိုးရင်ချက်တီကတော့အများကြီးပေါ့ခင်ဗျာနော်ကျွန်တော်လူရဲ့စိုးရင်ချက်တီလည်းရှိမှာပါကိုကျော်စိုးကျေးဇူးအများကြီးတင်ပါတယ်နောက်တစ်ယောက်ကျွန်တော်ဆက်ပြီးတော့ဖိတ်ခေါ်ပါမယ်ကျွန်တော်တို့ဇဂိုင်းတိုင်းမော်လိုက်မြို့နယ်ဝေယုံသာကြီးရွာကဦးကြအောင်ဖြစ်ပါတယ်ဦးကြအောင်ဆွေးနွေးလို့ရပါလိမ့်ဦးကြအောင်ဆွေးန
ကိုကြီးအားနာဆိုတဲ့ပုဂ္ဂိုလ်ကလည်းပဲသူကသူ့မှာအဲဒီရနေရကလေးခြေလူတန်းသားမဟုတ်ပါဘူးတကယ်ပညာရှင်ကြီးပါကုလသမဂ္ဂရဲ့ကုလသမဂ္ဂမှာဆက်လက်25ပုဂ္ဂိုလ်လည်းဖြစ်ပါတယ်နော်ပဲဆုရှင်လည်းဖြစ်ပါတယ်ထို့ကြောင့်မို့ဒီနိုင်ငံတော်အကြံပေးရာရှိဝန်ကြီးညှာဌာနဖွဲ့ဤတဲ့စကားမားရဲ့မယ်လို့မထင်ပါဘူးကျွန်တော်တို့ရဲ့မြန်မာနိုင်ငံ
အဲ့ရပြောင်းလဲစဉ်ချင်းကမှာအမတမ်းမှပညာတတ်လူတန်းစားလိုပါတယ်ပညာချင်းစစ်စစ်ကနေပြုလုပ်တဲ့ဥစ္စာဟာမမားရင်းအောင်ဆိုတော့ဒီချိုးကိုကလည်းအထူးကြိုးစားပြီးမှလုပ်ကင်ဆောင်ရမယ်လို့ထင်ပါတယ်ဒါကြောင့်မို့ကျွန်တော်ကတော့အကောင်းမြတ်ဝါဒပဲကလည်းထုံးကပ်ပါတယ်ခင်ဗျာဟုတ်ကဲ့ပါဦးကြောင့်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ ကျွန်တော်တို့အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့သောတာရှင်တူရှိပါတယ်သူရဲ့သဘောထားကနိုင်ငံတော်တိုင်ပင်ခံရုံးကအသစ်ဖွဲ့လိုက်တဲ့ရခိုင်ကော်မရှင်ကိုအခုလိုနိုင်ငံသားတွေပါဝင်ဖွဲ့စည်းတာမတိုက်လှပါပေမဲ့သူတို့ရဲ့လိုရတွေကိုစောင့်ကြည့်တင်တယ်လို့ထင်ပါတယ်နိုင်ငံသားတွေပါတိုင်းနိုင်ငံတကာအရေးအဖြစ်တော့ဘယ်လိုမှပြောင်းမသွားနိုင်ပါဘူးအခုဖွဲ့စည်းလိုက်တဲ့အထက်မှလည်းပြည်တွင
ဒီပုဂ္ဂိုလ်ကြီးကတော့ဥပမာအကျံပေးတယ်ဆိုတာတော့အကျံပေးတယ်ဆိုပြီးမဲ့အဲသူတို့ရဲ့အကျံကသူတို့ရဲ့စိတ်တဏ္ဍာမှာကိုလူခွင့်ရေးထက်ကိုဟိုဆောင်းပေးရရဥပမာဆိုတာတော့ကျွန်တော်တို့နိုင်ငံမှာရှိတဲ့ဘင်္ဂလီတွေကိုဟာလာဒုဝင်ကြလို့သူ့နာမည်ကိုသူပေးခွင့်ရှိတယ်ဒါလူခွင့်ရေးပဲဖြစ်တယ်ဆိုတဲ့စကားကိုခဏခဏကြားရတယ်ဒါရှိစနခုနိုင်ငံသားဥပဒေအပြင်းထန်တဲ့အချက်တင် ဆိုတော့တောင်းဆိုမှုရှိနေအဲ့လိုများအကြံပေးခဲ့ရင်အဲဒါဟာကျွန်တော်တို့အမျိုးသားအကျိုးစီးပွားနဲ့ဆက်နေပဲဖြစ်တယ်ဒါမဲ့လူခွေးရမှန်ကောင်းမှန်လိမ့်မယ်ကျွန်တော်တို့အမျိုးသားအကျိုးစီးပွားနဲ့ဆက်နေပဲဖြစ်တဲ့အတွက်နဲ့ကျွန်တော်တို့ကလက်မခံရင်တောင်မှကျွန်တော်တို့အချင်းချင်းတော့ဝိဝါဒကွဲပြားဖြစ်လာတယ်ပြီးတော့နိုင်ငံတကာကဒီအပေါ်မှာဟာလာအပြည့်အဝပြည့်ပြီးတော့တစ်ဖြည်းဖြည်းကျွန်တော်တို့ကိုတွန်းအားပေးလာမယ်အဲဒီအတိုင်း၆လအောင်တဲ့အလားတူနိုင်ငံတကာပုံရိပ်ဖြစ်နိုင်ငံတကာအခက်အခဲဖြစ်အဲတွန်းပို့လာမယ်ဆိုတော့ကျွန်တော်မြင်ပါတယ်အဲဒါကြောင့်ဒါခုပြဿနာကိုဖြေရှင်းလို့မရနိုင်ဘူးလား
ဟုတ်ကဲ့ခင်ဗျာ
ကော်မရှင်လည်းလုပ်ခဲ့ပြီးပြီအကြံပေးစာတွေနော်လာပေါင်းများစွာစုံစမ်းဆစ်ဆီပြီးတော့အကြံပေးချက်တွေရှိတယ်ဒါမှမလုပ်ခဲ့ဘူးအခုအဲဒါတွေကိုအားဖြည့်ပြီးတော့ဒီအခြေအလက်ချက်မှာကျွန်တော်ဆက်ပြီးလုပ်မယ်ဆိုရင်ကျွန်တော်ရှင်းရှင်းဟာလာဟိုတရားနဲ့တရားအပြည့်အစုံချမ်းမြတ်တာစဉ်းစားပြီးတော့ကြာကြာချေချေဆွေးနွေးလာမယ်ဆိုရင်တော့အဖြစ်တစ်ခုရကောင်းရဲ့လို့ထင်တယ
်ဒီ
ကပုံစံမျိုးနဲ့တော့ကျွန်တော်တို့ကလူခွင့်ရင်းနဲ့နိုင်ငံသားအခွင့်အရေးเนาะကျွန်တော်တို့အမျိုးသားအကျိုးစီးပွားဆန့်ကျင်ပဲဖြစ်လာမယ်ဆိုတာကိုတော့ကျွန်တော်တို့အများအပြည့်ဒီလိုပဲမြင်တယ်ဒီလိုပဲလက်ခံထားရခင်ဗျာเนา
ะဟုတ်ကဲ့ပါခင်ဗျာအီးမေးလ်နဲ့ဆွေးနွေးရတဲ့ဒေါက်တာရှင်တူကလည်းပဲမိမိပြည်တွင်းရေးကိုနိုင်ငံတကာအရေးလို့ပုံဖော်နေတဲ့အတွက်အင်မတန်မှအရှင်းလင်းမိပါတယ်တဲ့ဒါရဲ့ဆွေးနွေးမယ်ဒေါက်တာရှင်တူဖိတ်ခေါ်ပါမယ်ကျွန်တော်တို့ထိုင်းနိုင်ငံဖူးခက်ကကိုမင်းခိုင်ကိုမင်းခိုင်ဆွေးနွေးပါခင်ဗျာကိုမင်းခိုင်ရှိပါလ
ား
ဟုတ်ကဲ့ကိုမင်းခိုင်ဆွေးနွေးပါအ
ာဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့ဒီကျွန်တော်လည်းရခိုင်တိုင်းမပြပါဘူးအေးကျွန်တော်ဥဖေတန်းပြောတဲ့ဥစ္စာကျွန်တော်ထောက်ခံပါတယ်နောက်ပြောပါတယ်ဒီမြန်မာပြည်ရဲ့အရေးကိုနိုင်ငံရဲ့အရေးလို့လုပ်နေလို့လို့ထင်ပါတယ်ကနောက်ပြီးတော့အာကိုဗီယာနန်တို့ဘာလို့ပုံကိုရေးရတာဘာမှမဖြစ်ဘူးဒါမဲ့အဲဒီတော့လာလို့ရှိရင်အဲဒီလူအခွင့်ရေးပေးတယ်ကြီးကပါလာမှာဆိုတော့တို့တို့ဌာနေတိုင်းရင်းသားတွေရဲ့အာစိတ်ဆန္ဒတွေမေ့သွားမှာသိရမယ်
။ဟုတ်ကဲ့ပါ။ကိုမင်းခန့်ကျေးဇူးအများကြီးတင်ပါတယ်။
နောက်တော့ NLD အစိုးရကလည်းအာနိုင်ငံသားဖိအားတွေတော်တော်ကြောက်နေတဲ့ပုံစံလေးကြောက်ဟိုလူကြောက်ရဒီလူကြောက်ရအဲ့ဒီဖြစ်နေတယ
်။ဟုတ်ကဲ့
။ဒါတကယ်တော့အဲ့ဒီမြန်မာကိုပြည်တွင်းရေးကိုနိုင်ငံသားအရေးလို့မလို့သိဘူးလို့ပြောထင်ပါတယ်။
ဟုတ်ကဲ့ကိုမင်းခန့်ကျေးဇူးအများကြီးတင်ပါတယ်။တရဲမျိုးကဥလာမြင့်ဆွေးနွေးရမယ်အလှပါဥလာမြင့်ဆွေးနွေးပါခင်ဗျာ
။ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့နှစ်ချက်ဆွေးနွေးလိုပါတယ်။နိုင်ငံသား
专业的不过一百了，我说就那木业，就那就是话的，好多人说的，嗯，批的批的伢那路线，就那路有些些去那边不比接稳了没，不比着嘞，就那路就是我草莓路就那行了，嗯，好比在就那套比在那了，哎的，不过的就那年不早个不一样的搬家，所以说苦，非洲的嘛再来了对吧嘞，哎的阿罗就那路现在的那个片里头，哎的有一点那，哎那边套木那个，喏，阿达里的在。这里东西了，北郊的嘞，原来是的，起个吧。现在看见了，哎，种啊，因为别人啊，一路还都在高木线都快了。哎，高木线嘛，了，哎，种啊，说到嘛的，今年的那那块也打的巴巴。然后哎嘛，高木的别人啊，差别嘞，咱人家的嘛的，偏嘞，江阴我都啊，下巴属于叫彪的。说到高木线也，哎，下回必须再搞了八种收入线，你偏嘞江阴啊嘞。以爱用啊，现在就那路，以我不大把大我，我现在我那个阿姨的到处去的，毛
毛路去的。OK， 五五张
的，到处讲骗啦，啊，你讲模糊的，就都表来有啥个？通过东这边的，可把 CY 一家的伊啊，可把有嘞也看了嘞，可把这里家嘞，阿里看家了，把马达那里啊，人家那里不嘛，阿路 CY 有哪里留下的路？年来的对
，OK，
期间阿达讲的阿路阿路，嗯，这都也不会太对吧
？OK OK，
那多少年啊？古，你光不先年来那边高速，阿路年来新拉家伙，我见到啊讲没完。
OK， 怎么？你不说啊？给啥了？咱们都提前没提啊？对吧？路巴呀，路边没说了，他话了，那还给啥了？咱们老路在开了十块吧？没，咱们去年的吧？比，是对面个乌拉文，乌拉文是你吧？怎么样
？OK 吧？怎么样？咱们乌拉文的怎么样？真的吧，真的表面可能五百张表了，然后嘛，别的可能八张吧，真的都被表吧没。第六队伍的那个，我们现在个那么干心，你嘛心里的伊斯兰队伍，我穆斯林队伍，这里阿古北边站的，西内站的，可以抓了昆州，平阳的昆州，罗昆州，阿别话，刚才会别来伊，那你俩的过，我们现在个罗穆斯林是。大哥，走路也得也得的，干啥鬼个？不白也麻烦吧呢
？OK， 乌拉文接住你阿弟嘛嘞？那如果咱们要不就搞乌教练，乌教练是你吧？怎么
样？哦，对了，就那不留一点还有，去干嘛不呀？那不就路亏也是不就教练里面，就那路该啥路呀？那个，以后我为嘛白嘛？干嘛自己别人还不呀？那俺的休假啊，俺的那个人啥呀？啊！就那没得事，老婆皮都乌的乌的，就那那个那个，我说话的嘛，当回事。他妈的，说话就会有别的样。如果要是那个，就那个说话的皮心里的皮都乌的，皮毛才乌松。所以那就那个中国学生那会儿，啊，那个那乌的吧，啊，都可以在家嘛撸。我不没得那家的，就那碰上那个，那个那个外国的，我们那个没有让我弄嘛，就那吃的家伙，就会那么看不着那个那个休假了。但是说的说话了，吃多少呀？那个阿拉没家了，就那个搬农不完的去的，那个那个休假那个，别的说都行了，我呀，别那个那个老少不跟我们去搞。
吴教练，接受明阿姨的嘛嘞？吴少伦孙女婆来吧，怎么样？吴少伦孙女吧？吴少伦孙女吧，怎么样？吴少伦孙女吧，怎么样？吴少伦孙女吧，怎么样 ？OK， 吴少伦呀，就那路路接。
不怕呗，伊斯兰的，那也是他第六天，他不登山不露，不被他有啥的了，打个马的皮。你留的个比你少些的啦，我们他妈我可不行个，来看呗，可不行个，那么干净，
ဒီလူတွေရတဲ့ရတဲ့ကြကိုရတယ်ပေါ့အပြာဝဲအပြာဝဲပေးရမှာဒါပဲနေလည်းတခုရှိတယ်ဒါပါပဲခင်ဗျာကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဦးဆိုရင်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့မောင်ဝင်းဟန်အင်းလေးအီးမေးလ်နဲ့ပို့ထားတဲ့ဆွေးနွေးမှလည်းပဲကော်မရှင်ရဲ့လုပ်ငန်းတွေအောင်မြင်ဖို့ကတော့ဗမာပြည်သူတွေနဲ့ဗမာပြည်ဟာကမ္ဘာကုလသမဂ္ဂအပါအဝင်ကမ္ဘာမိသားစုဝင်နိုင်ငံတွေနဲ့ဝန်ဆက်ပြီးအဆင်ပြေချောမွေ့စွာဆက်ဆံသွားနိုင်မှာဗမာပြည်ဖွံ့ဖြိုးတိုးတက်မယ်ဆိုပြီးတော့မောင်ဝင်းဟန်အင်းလေးကဆွေးနွေးထားပါတယ်သူဆွေးနွေးထားတာရှိပါတယ်ကျွန်တော်ချုပ်ပြီးတော့ပြောတာပါဆိုတော့ဥပိတန်နောက်ဆုံးအချုပ်လေးဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကတော့လေဒီရဖိုင်ပြည်နယ်မှာအဲ့ဒါဒီမွတ်စလင်ကိစ္စနဲ့ဆိုရင်ကျွန်တော်တို့နေရင်တခုလို့ပေါ့ဗျာဘူဘူချက်မှကြပါတယ်အဲတကယ်တမ်းခံစားရတာကလည်းဒီနှစ်ဖက်လူအဖွဲ့အစည်းတွေပဲအဲခံစားခဲ့ရတာဖြစ်ပါတယ်ပြီးတော့ဒီလူတွေအပေါ်မှာလည်းကျွန်တော်တို့အနေနဲ့အဲနိုင်ငံသားမဖြစ်စေချင်လို့เนาะအဲအဲ့လိုမျိုးလဲဆန္ဒမရှိပါဘူးတန်ဖြစ်ပြင်းဖြစ်ထိုက်တဲ့လူတွေကိုဖြစ်အောင်လဲကျွန်တော်တို့အနေနဲ့အားပေးနေပါတယ်တိတ်ကျွန်းနေပါတယ်ဒါကြောင့်လည်းပဲ82ခုနိုင်ငံသားဥပဒေတစ်ခုပဲကျွန်တော်တို့မှာကအားကိုးရအဆုံးဖြတ်ပေးစရာရှိပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ကတော့ဒီနိုင်ငံသားတွေကိုနိုင်ငံသားအခွင့်အရေးရလာဖို့ဆိုရင်အဲဒီ82ခုနိုင်ငံသားအားဒီဟိုတင်းမှာပေါ့เนาะလုပ်ငန်းစီမှာပေါ့ဟိုဒါပါဝင်လျှောက်ထားပြီးတော့ဟိုရရှိရှိပါတယ
်ဟုတ်ကဲ့ပါဘူး
ဒီနေ့ရခိုင်ပြည်နယ်ထဲမှာအကန့်အသတ်ရှိနေဆိုရလဲကျွန်တော်တို့လက်ခံပါတယ်
ဟုတ်ကဲ့ပါဦးပြည်သူ
ကျွန်တော်တို့ဟာဒီမှာအာဒီခိုင်ပြည်နယ်ထဲမှာတော့နေရပြီးတော့
မ
ပြည်လာရင်လမ်းတစ်ဝက်ကဖမ်းပြီးတော့သူတို့ပြန်ပို့တယ်ထောင်ချတယ်ဆိုတော့ဒီလဲကျွန်တော်တို့လုံးဝမကြိုက်ပါဘူးကျွန်တော်တို့ခိုင်ပြည်နယ်ကိုတရားတက်မှာတစ်ခုအဖြစ်ပြစ်မှတ်သင့်ပါဘူးဒါကြောင့်ဘာလို့ပြောဟိုအချုပ်ပြောရမယ်ဆိုရင်တော့ဒီလူနဲ့ကျွန်တော်တို့အသီးရှင်တွဲနေတိုင်းအတွက်ဆိုရင်ကျွန်တော်တို့အရှင်းရှင်းနားလည်မှုရဖို့ဒီရောက်နေတယောက်ဟာကျွန်တော်တို့နားလည်မှုရနိုင်မှသာလိမ့်မယ်အင်းဒါကျမဒီသားကဝင်ဆက်ဆရာမျိုးပဲကျွန်တော်တို့ရှင်းရှင်
းဟုတ်ကဲ့ပါဦးဖြစ်တယ်
ရှင်းရှင်းနိုင်မယ်ဆိုရင်မင်းတို့ရှင်းဆိုင်ရှင်းရှင်းနိုင်မယ်ဆိုရင်တော့ကျွန်တော်အကောင်းဆုံးပဲဖြစ်ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတင်နေဆွေးနွေးပေးသူပေါင်းဆွေးနွေးသူအားလုံးကျွန်တော်ဒီမှာပဲဆက်လိုက်ပြစီ